ကောင်းလုံးမျိုးနယ်ထဲမှာအရင်ကစစ်ကောင်စီစစ်ကြောင်းဟာမောင်မကန်နဲ့အနီးတဝိုက်ကရွာတွေတဲကိုဝင်ရောက်နေတဲ့အဖွဲတစ်ဖွဲ့ပဲရှိခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့တော့ကစစ်ကောင်စီရဲ့ခြေလျင်တက်ရင်ခါလိုက်ရ104တိုက်ခိုက်ခံရပြီးတဲ့နောက်မှာနောက်ထပ်စစ်ကြောင်းတစ်ခုထပ်တိုးလာတာတွေ့ရတယ်လို့လောင်းလုံးပကဖရဲဘော်တူကပြောပါတယ်
။စစ်ကြောင်းဟာနှစ်နေရာထိုးတယ်။နှစ်နေရာကိုခွဲပြီးတော့ထိုးတာပေါ့နော်။ပထမတနေရာပဲထိုးတာ။တနေရာပဲထိုးတဲ့အခါကျတော့သဘောဆိုင်ကြည်ကြီးအဲ့ဒီမောင်မကန်ဘက်ကိုပေါ့နော်မောင်မကန်ဘက်ကိုတနေရာထိုးရပေါ့နော်အစထိုးတာအဲ့ဒီထိုးတဲ့အချိန်မှာပဲဒီခလာရတရလေးကိုလာပြစ်တာအပတ်တစ်ခွဲနေပြီးလာပြစ်တာစနက်တွေလည်းရလိုက်တယ်ဗျအဲ့ဒီတော့အဲ့ဒီတရခလာရတရလေးနေပြီးဆက်ကတကြောပြထွက်တယ်ပြထွက်ပြီးတော့မြို့ဟောင်းရွာဘက်ကိုဆက်ကြောထိုးသွားတယ်အဲ့ဒီဆက်ကြောကလေဆက်ကြောကနှစ်ကြောဖြစ်သွားတယ်နှစ်ကြောဖြစ်သွားတယ်အဲ့အားတော့ဆက်ကြောတစ်ကြောမှာ150အနီးပါလောက်ရှိတယ်ဗျတရကြော်လေးပဲ
စစ်ကြောင်းရွာတွေတဲကိုဝင်ရင်လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ရွာသားတွေဖမ်းဆီးခေါ်ဆောင်ခံရတဲ့ဖြစ်စဉ်ကလည်းလောင်းလုံးမြို့နယ်မှာရှိနေပါတယ်။အခုနောက်ထပ်တိုးလာတဲ့စစ်ကြောင်းဟာမြို့ဟောင်းဖွားပုတ်ပြင်ဘူချိုင်းနဲ့စခန်းကြီးစွန်တောင်ပေါ်အဲ့ဒီရွာတွေမှာလှည့်လည်နေတာလို့ပြောပါတယ်
။မမကဘက်မှာစစ်ကြောင်းကတော့လောက်ဝဲလောက်တော့ရှိနေပြီဗျ။အဲ့ဒီစစ်ကြောင်းမထိုးခင်ကနေပြီးတော့အဲ့ဒီစစ်ကြောင်းထိုးတဲ့ချိန်ကြီးကြားထဲမှာလည်းတူတူတွေဖြစ်ရှိတယ်။ဖြစ်လို့လက်နက်ကြီးနဲ့ပြဲတော့ရွာထဲကိုပြေးလို့နေတဲ့ဟာတွေရှိတယ်။သူတို့စစ်ကြောင်းလာတဲ့အချိန်ဖြတ်ပြေးရသေးလို့ပြစ်တက်လိုက်တာတွေရှိတယ်မနေ့ကကျတော့ဒီမြောင်းရွာဘက်မှာရောက်နေတဲ့စစ်ကြောင်းတွေပြီးတော့အဲ့ဒီရွာသားတို့ကိုဖမ်းပြီးတော့ပြစ်တက်လိုက်တယ်ဆိုပြီးတော့လည်းကျွန်တော်တို့ကြားရတာရှိတယ်ဗျစစ်ကြောင်းဟိုမရွေ့ပဲနဲ့ဒီနေရွာတို့ရွာပတ်လက်ပြီးတော့မီးရှို့နေ
စစ်ကြောင်းရွာရဲ့ဝင်ချိန်မှာရွာသားတချို့ပြစ်တက်ခံရတဲ့အခြေအနေတွေကိုဒေတာတွင်းမီဒီယာတွေမှာလည်းဖော်ပြထားကြပါတယ
်ဒီစစ်ကြောင်းတွေကအဲ့နာတဝိုင်းမှာပဲရှိနေသေးတယ်ဗျမီးရှို့လိုက်အဲ့နာမှာနေလိုက်အဲ့လိုပဲနေနေတယ်ဖမ်းလိုက်ပြန်လောလိုက်အဲ့လိုမျိုးလည်းရှိနေတယ်ဗျအခုကအသေးမခံရတော့သူကဒေသခံရတော့ဟာသူတို့ဆက်ကြောက်ထိုးလာတဲ့အခါမှာအကိုရောထက်သေးကြတယ်တောလေးတောင်လေးထဲမှာသူကအဲ့ဒီမိုးနဲ့လေနဲ့ဗျာဒုက္ခခံပြီးတော့အဲ့ဒီရဲအကြာကြီးနေနေရတယ်ပေါ့နော်အဲ့ဒီညမှာမှပြန်ဖမ်းမိတဲ့ဟာတွေလည်းရှိတယ်ဗ
ျရွာမှနေထိုင်သူတွေကသူတို့ရဲ့ရွာနဲ့အနီးတဝိုက်မှာဆက်ကြောက်ဝင်လာပြီဆိုတာနဲ့ဘေးလို့ရစီထွက်ပြေးကြတာပါရွာရဲ့ခက်လလန်းကနေအခြေအနေကိုစနဲနာရင်ရွာထဲပြန်ဝင်နိုင်ဖို့ကိုစောင့်နေကြတယ်လို့ထွက်ပြေးနေတဲ့ရွာကန်တူကပြောပါတယ
်အခုမိရှူတဲ့ရွာကဘယ်နဲ့ရောက်မှန်းမသိသေးဘူးအဲ့ဒါမိရှူတော့တော်နေကြသူတို့မနေ့ကပြသခဲ့တယ်လို့တော့ပြောတာပဲဘယ်နဲ့ရောက်ရှိသေးမှမသိသေးဘူးမှာဟိုကတူတော်မိရှူကြီးကားသုံးစီးသွားတာမျက်စိတော့ပြန်လာပြီလေတစည်းကြံခဲ့တယ်အဲ့လိုမျိုးလေတိုက်ပွဲမရှိဘူးတတ်တတ်မဟုတ်လေပြင်းနေတာဆိုးတယ်မိနေဆိုးတာမဟုတ်ဘူးခလေးလေးပါတော့အကုန်ပြေတယ်ကိုကြည့်နေတယ်မှာတရားဘုမကြံဘူးဒါပေမဲ့ကျွန်တော်တို့ကလည်းအကုန်ဆောင်နေရတော့ပဲ
လောင်းလုံးမြို့နယ်တွေကစစ်ကြောင်းတစ်ခုထဲမှာတစ်ခုကမောင်းမကန်နဲ့အနီးတဝိုက်ကရွာတွေထဲမှာအထိုင်ချပြီးခြေလျင်တက်ရင်ခါလာရ104တိုက်ခိုက်ခံရပြီးနောက်ထပ်တိုးလိုက်တဲ့စစ်ကြောင်းကတော့ဩဂုတ်လ31ရက်နေ့ကစပြီးဒီကနေ့အထိရွာမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးနေတယ်လို့ထွက်ပြေးနေတဲ့ရွာကန်တွေကပြောပါတယ်ခင်ဗျာ